ာဆီယံအတိုင်ဝန်ထူထောင်ရေးမှာ80ရာခိုင်နှုန်းခန့်အကောင့်ထည့်ဖို့နိုင်မှာဖြစ်ပေမဲ့2015ခုနှစ်အလွန်မှာတော့တဘာဝဘေးဒဏ်ကမ္ဘာစီးပွားရေးမရေရာမှုအီဘိုလာလိုကူးစက်ရောဂါတွေနဲ့အစွန်းရောက်အကြမ်းဖက်မှုတွေစတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားရအောင်မှာဖြစ်တယ်လို့အာဆီယံလှည့်ချဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစင်ကပြောဆိုလိုက်ပါတယ်။အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့ဆင်းရဲမွတ်တေမှုရော့ပါရေးတဟဆာတာမျှတအောင်ကြိုးစားကြဖို့ကိုလည်းသမ္မတဦးသိန်းစင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးပထမနေ့အကြောင်းကိုရိုင်းသတင်းယူနေတဲ့ဒေါခင်စိုးဝင်းကပြောပြပေးပါအောင်ရှင်
။25ချိန်မြောက်အာဆီယံထိပ်သီးညီလာခံကြီးကိုအာဆီယံဖြစ်လက်ခံကျင်းပပေးနေတဲ့မြန်မာသမ္မတဦးသိန်းစင်က2015ခုနှစ်အလွန်မှာအာဆီယံသင်းကြီးအနေနဲ့ရင်ဆိုင်ရမယ့်စိန်ခေါ်ကဲဆတ်မှုတွေနဲ့ပတ်သက်ပြီးသူ့ရဲ့အဖွဲ့အစည်းကမှပြောဆိုသွားပါတယ်ရှင်
။အာဆီယံအနေနဲ့အာဆီယံအတိုင်းအဝန်300ရဲ့လမ်းမြမြေပုံများကိုအကောင့်တွေဖော်နေတဲ့လုပ်ငန်းရများဟာလည်း80ရာခိုင်နှုန်းများပြည့်စုံနေပြီမဲ့လည်းကြာရှိနေသေးတဲ့20ရာခိုင်နှုန်းအကောင့်တွေဖော်ရေးဟာအဓိကစိန်ခေါ်မှုတရဖြစ်သလို2015ခုနှစ်လွန်ကာလမှာပေါ်ထွက်လာမဲ့အာဆီယံအသံဝိုင်းနဲ့ရင်ဆိုင်ကြိုတွေ့ရမဲ့ကိစ္စတွေဟာလည်းစိန်ခေါ်မှုများအဖြစ်ရှိနေမှာဖြစ်ပါတယ်အာဆီယံနိုင်ငံတွေပေါ်တက်ရောက်တဲ့သဘောဘေးအန္တရာယ်များနဲ့ပြင်ပကြရဲ့အချို့ဖြစ်တဲ့ကမ္ဘာစီးပွားရေးမေးရမှုတွေဖြင့်အီဘိုလာရောဂါကဲ့သို့သောကူးစက်ရောဂါများနဲ့အကြမ်းဖက်နဲ့အစွန်းရောက်ဝါရအဆရှိတဲ့စိန်ခေါ်မှုတွေကိုလည်းရင်ဆိုင်ကြော်လာကြရမှာဖြစ်ပါတယ
်2015ခုနှစ်ဒီဇင်ဘာလမှာမျှော်မှန်းထားတဲ့အာဆီယံလူပေါင်းအတိုက်ဝိုင်းထူထောင်ရေးအခြေအနေပေါ်မှာတော့သမ္မတဦးသိန်းစင်ကအခုလိုသုံးသပ်လိုက်ပါတယ
်အာဆီယံရဲ့စီးလုံးညီညွတ်မှုကိုထိန်းသိမ်းပြီးရင်ဆိုင်လာတဲ့စိန်ခေါ်မှုတွေကိုစီးလုံးညီညွတ်စွာတွန်းလှန်နိုင်တဲ့စွမ်းရည်ကိုစစ်ဆက်မပြထူထောင်ရန်လိုအပ်တယ်ဆိုတာကလည်းအနည်းနဲ့ပြောကြားလိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အောင်မြင်တိုးတက်မှုတွေရရှိခဲ့ပေမဲ့ဒီအောင်မြင်မှုများပေါ်ရောင်ရဲမနေသင့်ပါဘူး။2015ခုနှစ်မှာအာဆီယံအတိုင်းအဝန်ပေါ်ထွန်းလာခြင်းဟာအာဆီယံအတွက်အဆင့်တစ်ခုကိုတက်လှမ်းလိုက်တာဖြစ်ပြီးပုံမစည်းလုံးညီစွာပေါင်းစည်းအဖွဲ့အစည်းရဲ့လက်ပတ်မှုပုံမထူးရောက်မှုရှိစေပူးပေါင်းညီနိုင်မှုပုံမအကောင့်စေပုံမတက်လုံကောင်းပြီးရှင်ပြိုင်နိုင်စွမ်းမြင့်တဲ့အတိုင်းဝန်တရားအနေနဲ့ဆက်လက်တည်ရှိနိုင်ဖို့ဆက်လက်ကြိုးပမ်းအထောက်ကြားရမှာဖြစ်ပါတယ်
။အာဆီယံစီးပွားရေးအတိုင်းဝန်ထူထောင်ရေးမှာအဟံတားဖြစ်လာနိုင်တဲ့အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့စည်ရဲမွဲတေမှုလျှော့ချရေးချိန်ဝေရှာညှိမှုအတွေ့လုပ်တင်တယ်လို့လည်းသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒီစားမြန်မာတန်တမန်တူဖြစ်သူဦးသက်ဝင်းကတော့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့စိန်ခေါ်ကဲဆတ်မှုတွေနဲ့အတူလူငယ်တွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပါရစေ။
ကျွန်တော်တို့ပြည်သူလူထုကြည့်မယ်ဆိုရင်အခု Voice of America လည်းမြန်မာပါ။ဘာတွေ့လဲဆိုတော့ကျွန်တော်တို့ပြည်သူလူထုကရပ်လို့မရတော့ဘူး။တကယ်ကိုသွားကြည့်နေကြတယ်။ Especially ဘာလို့ Emerging Economy ကိုလိုက်မိနိုင်မိဖို့အတွက်ကြိုးစားနေတယ်ကလေးတွေပဲလူငယ်လေးတွေပဲအဲ့ဒီလူငယ်လေးတွေကတော့ဒီ challenges တွေကိုသူတို့ကျွန်တော်ထင်တယ်သူတို့တွေလောက်တော့ကြာနေမယ်လို့သူတို့တွေစူးစမ်းပြီးဟိုဥပမာပါပဲသူတို့တွေမပါလို့လည်းမရပါဘူးဘာလို့ဆိုတော့ကလေးတွေကအခုတက်တဆကလေးတွေကသူတို့တွေသာလောက်တော့မယ်လို့ကျွန်တော်တို့ကအဲ့လိုမြင်နေ
အာဆီယံနိုင်ငံသားရေးဝင်ကြီးတွေကတော့မနေ့ကအစည်းအဝေးမှာ ACNB လို့ခေါ်တဲ့အာဆီယံဆက်သွယ်ရေးပြမအစည်းအဝေးတစ်ရက်ကိုမူပေါင်းတွေချမှတ်နိုင်ခဲ့တဲ့အကြောင်းအခွင့်အလမ်းတွေအားလုံးအာဆီယံပြည်သူတွေကြားတာဝန်ကြီးမြတ်ခံစားနိုင်ရေးကိုရည်ရွယ်တယ်လို့အာဆီယံရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။